မနေ့ကဘော်ဒူနီမှာစတင်မဲ့ပြောင်းစုငင်းချင်းညီလာခံနှစ်ဆက်တရာစုပင်လုံတတရာအစီအွေမှာနိုင်ငံရေးသဘောတူညီချက်မြန်မြန်ဆဆရရကြမရှိနိုင်တဲ့အကြောင်းဦးဆောင်ပါဝင်သူတွေနဲ့နိုင်ငံရေးတုံးသက်သူတွေကပြောဆိုနေကြပါတယ်ဒီကြေးညီလာခံဟာဆိုရင်တနည်းကျော်ကြာမှပြန်ပြီးတော့ကျင်းပနိုင်တာဖြစ်ပြီးတော့ငင်းချင်းလုပ်ငန်းစဉ်ကိုအသက်ဆက်ပေးတဲ့အနေအထားတစ်ခုဖြစ်ကြောင်းကိုလည်းသုံးသပ် လ17ရက်နေ့ကနေ16ရက်နေ့အထိနေပြည်တော်မှာကျင်းပမှာဖြစ်ပြီးဒီညီလာခံကို NCA ခေါ်အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောမြေထိုးသေးတဲ့အဖွဲ့တွေပါအပါအဝင်အစိုးရလွှတ်တော်တမတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်စတဲ့နေပြည်တော်ဆောင်ကကိုယ်စားလှယ်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတဲ့2019ခုနှစ်ကနောက်ဆုံးကျင်းပတဲ့ညီလာခံမှာကနာကြီး9ရက်အနည်းအချက်41ချက်ဆွေးနွေးပြီး38ချက်သဘောတူညီချက်ရခဲ့ပေမဲ့ဒါမဲ့ညီလာခံမှာတော့သဘောတူညီချက်များများဆဆရနိုင်ဖို့မရှိကြောင်း UPDGC ကပြည်တော်စုငင်းချရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတဦးဖြစ်တဲ့ဆိုင်ကျော်ညွန့်ကပြောပါတဲ
့နိုင်ငံကဏ္ဍမှာဆိုရင်ကြားမဆိုင်တန်းတူညီမျှရေးဆိုတဲ့ခေါင်းစဉ်တစ်ခုပဲရှိပါတယ်စီးပွားရေးမှာဆိုရင်လည်းတပိုက်ပဲရှိပါတယ်အားလုံးသဘောတူထားတဲ့ဟာပေါ့အဲလူမှုရေးကဏ္ဍမှာဆိုခုနှစ်ချက်ရှိမှာပေါ့လေမြေယာကဏ္ဍမှာဆိုရင်နှစ်ချက်ပဲရှိပါတယ်ဒီတစ်ခေါက်ကျင်းပမဲ့ဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာတွေကလုံခြုံရေးကဏ္ဍဆိုရင်တော့မတဘောတူထားတာတစ်ချက်မှမရှိဘူးဆိုတော့ကလုပ်ငန်းစဉ်တွေကိုပဲပြန်ပြီးတော့ရှင်းပြရမယ်တဘောရှိပါတယ်အဲ့တော့ခြုံပြီးပြောရမယ်ဆိုရင်တော့ဖြင့်ဒီကျွန်တော်တို့ဒီညီလာခံမှာနိုင်ငံရေးသဘောတူညီမှုအချက်လက်များများဆဆရစရာမရှိဘူးကျကျပြည့်မြတ်ဆွေးနွေးနိုင်မှုမရှိဘူးလို့ပဲအဲ့လိုပဲပြောလို့ရပါတယ
်။ NCA စာချုပ်မှာညီငယ်ရေးညီလာခံကိုတစ်နှစ်မှနှစ်ကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့နိုင်ငံရေးကဏ္ဍမှာပါဝင်တဲ့ပြည်တော်စုကခွဲမထွက်ရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးလုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမညီနိုင်နိုင်တာကြောင့်ညီလာခံဟာတစ်နှစ်ကျော်ရပ်ဆိုင်းနေခဲ့တာလည်းဖြစ်ပါတဲ့။လက်ရှိညီလာခံပြန်လည်ကျင်းပနိုင်တဲ့အပေါ်မှာစိုင်းကြုံညုံကအခုလိုတုံ့တက်ပြောဆိုပါတဲ့
ဒီပွဲကနေပြီးတော့ညုံမှန်းဆရာတော့အများကြီးတော့မရှိနိုင်ဘူးဒါပေမဲ့ဟိုဘက်ဒီဘက်တွေ့ဆုံလို့ရနိုင်သေးတယ်ဆွေးနွေးလို့ရနိုင်သေးတယ်ဆိုတာကပဲဒါပဲပြီးတော့ကျွန်တော်တို့နောက်တော့ပြန်မဆုတ်သေးဘူးဆိုတဲ့သဘောမြင်ရတယ်
လက်ရှိကျင်းပမဲ့ညီလာခံကိုကျေးဇူးအရရဲ့ဂျာဝင်ဆောင်ရွက်ပေးမှုကြောင့်တရုတ်မြန်မာနယ်စပ်အခြေစပ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC ခေါ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့လည်းပါဝင်တက်ရောက်ဖို့ရှိနေပါတဲ့ဒီဖွဲ့တွေကတော့ညီလာခံမှာတရားဝင်ဆွေးနွေးတာမျိုးမရှိပဲတရားပြေဆုံးဆွေးနွေးတာတွေရှိနိုင်ကြောင်းနိုင်ငံရေးလေးလာတုံ့တက်သူဦးမမောင်စိုးကပြောပါတဲ
့ဒေါန်ဆန်းသူကြီးနဲ့နောက်တမန်တော်ကော်ဝေးစီကျုပ်ရဲနဲ့သူတည်တန်းတွေ့ဆုံမှုတွေရှိပါလိမ့်မယ်ဒါမဲ့လည်းပဲ FNPCC ပေါ့နော်ခုနဖွဲ့ကိုအစိုးရကတမတော်ကကြေဝင်သိမှတ်ပြုထားတာမရှိသေးပါဘူးအချိန်ထိအဲတော့လောလောဆယ်မှာသူတို့အနေနဲ့ကတော့ Vice Letter ထိုးပြီးသား၄ဝက်ပေါ့ဘွားရဲ့မိုင်းလာရဲ့ SSCB ရဲ့ KN ရဲ့၄ဝက်တက်တက်နောက် Vice Letter မထိုးရသေးတဲ့၃ဝက်ပေါ့နော်ဒီ၃ဝက်ကိုတက်တက်ဒီတန်တွေ့မယ်ဆိုတဲ့အနေထားတော့ရှိပါတယ်
လက်ရှိထိပ်ပိုင်းခေါင်းဆောင်တွင်ဆွေးနွေးပွဲမှာနားလည်မှုတည်ဆောက်နိုင်ရင်ဓမ္မမုတ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ညှိနှိုင်းနိုင်ရင်တော့တိုက်ပွဲတွေရောကြလာနိုင်မယ်လို့လည်းဦးမောင်မောင်စိုးကပြောပါတဲ့27ရာစုပင်လုံတတိယအစည်းအဝေးအပေါ်မှာတော့ဦးမောင်မောင်စိုးကအခုလိုတုံ့တက်ပါတယ
်တတိယအကြိမ်ပင်လုံညီလာခံငင်းငင်းလုပ်ငန်းစဉ်ကိုအသက်ဆက်ပြီးုံလောက်ပဲလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဒီဒေါ်ရီရဲ့ရိုက်ယူရမှာဒီဒီလောက်ကြည့်အောင်မြင်မရနဲ့ဒါအပြင်အဓိကအချက်ဖြစ်တဲ့နိုင်ငံရေးပြဿနာနဲ့လူမျိုးဆိုင်ကိစ္စဆိုတာဒီလောက်တော့မဆွေးနွေးနိုင်ဘူ
း27ရာစုပင်လုံတတိယအစည်းအဝေးမစတင်ခင်က UPDGC ကပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာ2018ခုနှစ်မှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်မှာညီလာခံနှစ်ကြိမ်ကျင်းပဖို့ဒီညီလာခံ3ကြိမ်အတွင်းမှာအရေးကြီးတဲ့ Federal ပြည်တော်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေချမှတ်ဖို့ဆွေးနွေးထားပါတဲ့လက်တလုံးညှိနှိုင်းလို့မရသေးတဲ့အချက်တွေကိုတော့ဒီညီလာခံတွေနဲ့ဂျာကာလာတွေအတွင်းမှာညှိနှိုင်းနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်